အစ္စရေးရဲ့ရန်သူတွေဟာအရင်ကမလုပ်ဖူးတဲ့အနေမျိုးနဲ့အစ္စရေးကိုအနေနဲ့ပြုဖို့ချင်းချောက်နေတယ်လို့အစ္စရေးကာကွယ်ဝင်ကြီးယော့ဂယ်လန်ကပြောပါတယ်။အစ္စရေးနိုင်ငံတွင်စစ်စခန်းတစ်ခုမှာအစ္စရေးကာကွယ်တပ်ဖွဲ့ဝင်စစ်တွေကိုအစ္စရေးကာကွယ်ဝင်ကြီးကတနင်္လာနေ့တွားရောက်မေးခွန်းပြောဆိုခဲ့တာပါ။အစ္စရေးဟာမတ်စစ်ပွဲဟာဒေသတွင်းမှာစစ်ပွဲကြီးဖြစ်နေပို့ပြီးတော့ကျေပြန့်လာပွဲချင်းချောက်မှုတွေကြုံရကြမှာပဲ။အစ္စရေးကာကွယ်ဝင်ကြီးရဲ့အခုမှတ်ချက်ထွက်ပေါ်လာတာပါ။ဇူလိုင်30ရက်နေ့ကဟာမတ်နိုင်ငံရေးကောင်းဆောင်အစ္စမီဟာဒီယတ်အီရန်နိုင်ငံမြို့တော်မှာလှုပ်ချံခံခဲ့ရတဲ့နောက်ပိုင်းဒေသတွင်းမှာတင်းမာမှုတွေတိုးလာနေပါတယ်။ဒီလှုပ်ချံတိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူဆကြပါတယ်။ဒီတော့လည်းအီရန်ဘက်ကလက်တုပ်ပြန်လိမ့်မယ်လို့တွက်ဆထားတာပါ။ဒီကရဲဧပြီလအတွင်းလုံးကဒီဆီးရီးယားမှာရှိတဲ့အီရန်တိုင်ယွန်ဝင်းတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းအီရန်ဘက်ကဘုံကျဲဒရုန်းယာဉ်190ခရုစ်ဒုံးကြီး30ကျော်ပဲ့ထင်းရိုက်ဒုံး120ကျော်နဲ့အစ္စရေးကိုတံပြန်တိုက်ခိုက်ခဲ့မှုပါတယ်။အစ္စရေးအမေရိကန်နဲ့ခြားနိုင်ငံတွေကအဲ့ဒီမှာအတော်များများကိုဖျက်ချပစ်ခဲ့ပါတယ်။အဲ့ဒီကပစ်ခတ်မှုတချို့ကိုယီမာနိုင်ငံတွင်းကနေပြီးတော့ဆောင်းရတာလည်းဖြစ်ပါတယ်။